မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံသား၏ဝန်ကြီးဂျယ်မီဟန့်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းတွေ့ရှိခဲ့တာတွေနဲ့မြန်မာအစိုးရဘက်ကလှုပ်ဆောင်နေတာတွေကိုပတ်သက်ပြီးတော့ဒီနေ့ဆွေးနွေးပွဲမှာအစိုးရထိပ်တန်းတာဝန်ရှိသူတို့ကပြန်လည်ရှင်းပြခဲ့ပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြမှာပါ။
ဗြိတိန်နိုင်ငံသားရဲ့ဝန်ကြီးဂျယ်မီဟန့်ဟာမြန်မာနိုင်ငံသားရဲ့ဝန်ကြီးလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့မြန်မာစိုးရအဖွဲ့တောင်းဝန်ရှိသူတို့နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံဆွေးနွေးမှုအတွင်းရခိုင်ခီးစဉ်နဲ့မြန်မာစိုးရဘက်ကဆောင်ရွက်နေတာတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့လူမှုဝန်ထမ်းခေဆယ်ရေးနဲ့ပြည်လည်နေရာချားထားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်ကြီးက VOA ကိုအခုလိုပြောပါတယ
်။ကြောက်ရတာတော့ဒီလိုပါပဲကျွန်တော်ဒီမှာဆောင်ရွက်တဲ့ကိစ္စတွေကျွန်တော်တို့ကပြောကြတာပါပဲ။ခဏလေးပါပဲတွေ့ရပဲမတော်မီပါဟိုသွားတယ်သူတို့ကပြီးတော့ပြန်လာကြတာပဲကျွန်တော်ဒီနေပြီးတော့မှညနေခင်းရောက်တယ်ညနေခင်းမှတွေ့ရတာပဲဒီကြဆွေးနွေးကြတာကြီးရှိရခင်ဗျကျွန်တော်မပါဘူးကျွန်တော်ပါတာတော့ဒီယူဆောင်ရခင်ရဲ့ကိစ္စလေးပြောတာပါပဲဒီကြတော့ဆက်သက်တွေ့ပါတယ်ခဏလေးပဲတွေ့တယ်ဆိုဒီလိုပဲပေါ့ဒီကျွန်တော်အနေနဲ့အခုဒီသုံးသပ်စီစီကျွန်တော်ဒီ National Initiative လုပ်ထားတဲ့နိုင်ငံရေးနဲ့ရောက်ပါတယ်ဆိုရစီ inquiry ဒီ commission ကိုဖွဲ့ထားတယ်အဲ့ဒါကြီးဆောင်ရနေတယ်အဲ့ဒီ report ဒီမရသေးဘူးသူတို့လုပ်လို့ရှိသေးတယ်အဓိကအဲ့ကြောင်းကြီးပဲပြောတာ
မြန်မာနိုင်ငံကမနေ့ကစတင်ရောက်ရှိလာခဲ့တဲ့ဗြိတိန်နိုင်ငံသားဝန်ကြီးဂျယ်မီဟန်ဟာဒီကနေ့မနက်ပိုင်းမှာတော့ရခိုင်ပြည်နယ်စစ်တွေမြို့ကိုသွားရောက်ခဲ့ပြီးတော့အဲ့ဒီကနေတဆင့်မောင်နှမ်းမြို့ကိုသွားရောက်ပြီးရွှေစာနဲ့ပန်းတော်ပြင်ရွာကအစ္စလမ်ဘာသာဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အဲ့နောက်မှာတော့မြန်မာဆိုရရဲ့လက်ခံကြိုဆိုရေးစခန်းတစ်ခုဖြစ်တဲ့တောင်ပြိုလက်ဝဲစခန်းကိုသွားရောက်လေ့လာခဲ့တယ်လို့လည်းဆိုပါတယ်။အဲ့ဒီစခန်းတွေကိုသွားရောက်ခဲ့တဲ့အတွက်မှာဒုက္ခသည်တွေပြန်ရောက်လာတာတွေမတွေ့ရနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံသားဝန်ကြီးဘက်ကထောက်ပြခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်ကြီးကပြောပါတယ်။
ဟုတ်ကဲ့တော့သူတို့ရောက်ခဲ့တဲ့ခါကျတော့တရားမတော့ဒီလက်ခံရေးစခန်းကြီးမှာတော့လူမတွေ့ရသေးဘူးပေါ့ဒါလည်းမှန်တယ်လေလက်ခံရေးစခန်းကြီးမှာပုံမှန်လာဖို့အတွက်ကိုကျွန်တော်ထောင်ရနေတယ်ကျွန်တော်ဘက်ကအရှင်းလေးဖြစ်တယ်ဒါတော့သူတွေ့သွားမှာပေါ့ဟိုလူတွေတော့မရှိမရောက်သေးဘူးလေအဲ့ဒါတော့သူတို့ပြောပါတယ်တွေ့ခဲ့တယ်ပေါ့ဒါလူတော့မတွေ့ခဲ့သေးဘူးပေါ့ဒါတော့ဘယ်တွေ့မှလားမလားလေ
ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားနားလည်မှုစာချုပ်လွှာကိုလက်မှတ်ရေးထိုးထားပေမဲ့အခုချိန်ထိဒုက္ခသည်တွေပြန်လာနိုင်ခြင်းမရှိသေးတဲ့အပေါ်မှာနိုင်ငံတကာကမြန်မာဆိုးရွားကိုပြစ်တင်ဝေဖန်နေကြပါတယ်။မြန်မာဆိုးရွားဘက်ကတော့သူတို့အနေနဲ့ကြိုဆိုလက်ခံရေးစခန်းဖွင့်လှစ်ပြီးတော့ဒုက္ခသည်တွေကိုလက်ခံတာတွေစတင်လှုပ်ဆောင်နေပြီဖြစ်ပေမဲ့ဒုက္ခသည်တွေပြန်လွတ်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပူးပေါင်းဆောင်ရွက်ခြင်းမရှိဘူးလို့မကြာသေးခင်ကပဲပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကလူခွင့်ချိုးဖောက်ခဲ့တာတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်နိုင်ငံတကာက PR တွေပေးပြီးတော့မြန်မာစစ်တပ်ကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းပေးဖို့အတွက်တောင်းဆိုနေကြချိန်မှာဗြိတိန်နိုင်ငံသားရေးဝန်ကြီးအခုလိုမြန်မာနိုင်ငံကိုရောက်လာခဲ့တာဖြစ်ပါတယ်။မကြသေးခင်ကလည်းမြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းပြီးစုံစမ်းစစ်ဆေးသွားဖို့ဗြိတိန်ပါလီမန်အမတ်တွေကဗြိတိန်အစိုးရကိုလက်မှတ်ရေးထိုးတောင်းဆိုခဲ့ကြပါတယ်ခင်ဗျာ။